ကချင်လူမျိုးရေးတပ်မတော် KIA ကသူတို့ဌာနချုပ်လိုင်ဇာမျိုးအနီးကစစ်ကောင်စီတပ်စခန်းအများစုကိုတင်ယူထားပေမဲ့ဒီကနေ့မှာတော့ကြန့်ရှိတဲ့ဘွန်ရဲဘွန်စခန်းကိုဆက်လက်တိုက်ခိုက်နေပြီးတိုက်ပွဲတွေပြင်းထန်နေတာပါဒီနေ့တိုက်ပွဲအခြေအနေကို KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ
်ကိုကျွန်တော်တို့ဒီလိုင်ဇာနာပုံတွေတောင်းတာတော့ဒီမနေ့တော့ဒီဘောက်နော်ရှိနေပြီးတည်းကနာတိုက်ပွဲဖြစ်တာဟာဒီနေ့ကုန်လေးပြောရပါပေါ့ဟိုစပစပကနော်လေကျောင်းနဲ့တာဖြစ်တာဖြစ်နေတုံးပါပဲမင်းနားလိုက်တန်ပစ်လိုက်အဲလေကျောင်းကတော့ပြင်းမဘက်ကနဲ့လာတယ်နောက်ဟိုတရာဦးဘက်ကနဲ့လာတယ်အဲ့ဒါမျိုးတွေဖြစ်ပါတယ
်စစ်ကောင်စီရဲ့ဘွန်ရဲဘွန်တပ်စခန်းကိုမြစ်ကြီးနားဗမော်လမ်းတစ်လျှောက်ဒီလ9ရက်နေ့ကတိုက်ပွဲစတင်ခဲ့တာမှာဒီကနေ့မှာပြင်းထန်လာတာဖြစ်ပါတယ်ဒီကနေ့ဝိုင်းမော်မြို့နယ်အောင်မြေ1နဲ့အောင်မြေ2ကျေးရွာဘက်မှာလည်းတိုက်ပွဲဖြစ်ပွားတယ်လို့ကြားသိရပေမဲ့သတင်းအတိအကျတော့မရသေးကြောင်းဘုံမူကြီးနော်ဘူးကဆက်ပြောပါတယ
်ဝိုင်းမော်ဘက်မှာတိုက်ပွဲဖြစ်တယ်ဆိုတော့ကြားပါတယ်ဟုတ်ကဲ့တိကျတော့မကြားသိရဘူးမဖြစ်တော့မရဘူးဆက်ကတော့
ဝိုင်းမော်မြို့အောင်မြေ1ကျေးရွာမှာတော့ဒေသခံ800ကျော်ဟာ၄ရက်လောက်ပြိမိနေပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကထွက်ခွာခွင့်မပေးတာကြောင့်ဘာသာရေးကောင်းဆောင်တွေနဲ့PCG ခေါ်ကချင်ညဉ့်ညမ်းရေးအကျိုးဆောင်အဖွဲ့ကညှိနှိုင်းနေပါတယ်ဒီကနေ့မနေ့အောင်မြေနစ်ရွာဘက်မှာတိုက်ပွဲတွေဖြစ်နေကြောင်းပြိမိနေတဲ့ဆစ်ဆောင်တအူးကအခုလိုပြောပါတယ
်ဒီဖြစ်နေတဲ့ဆစ်ဆောင်ကခိုင်ရမှာပဲအကွာဘယ်မှကြီးနေမှာတနက်ကနေလဲဘာလို့ခုမရအောင်ဒီလည်းပဲဖိုင်ပြောက်မှာအောက်ဆီဂျင်ကမရဘူးလေဒီညားလို့ဒီဆစ်ဆောင်ပြောက်ဆုံးလို့ဆောင်းနိုင်မှာဖြစ်နေတာကိုချက်လိုက်ကြတဲ့အတိုင်းပြောနေတယ
်ဝိုင်းမော်ဒေသခံတအူးကအောင်မြေတင်းနဲ့အောင်မြေနစ်ကျေးရွာနဲ့အရာဝတီမြစ်ကြားကမန်ဟိုင်းပါကျေးရွာဘက်မှာလဲမနေ့6နာရီကတည်းကလက်နက်ကြီးတန်တွေကြားနေရကြောင်းပြောပါတယ်ဒီညနေပိုင်းမှာတော့အောင်မြေနစ်မှာပြိမိနေသူတွေဝိုင်းမော်ဘက်ထွက်လာနေပြီဖြစ်ကြောင်းအခုလိုဆက်ပြောပါတယ
်နောက်ဆုံးအပိတ်အခုလက်ရှိအချိန်ကသူတို့ဒီအောင်မြေနစ်ကနေတော့ထွက်လာပြီအကုန်လုံးအောင်မြေကျေးရွာအထက်ပါအဲဒီဒိတ်မှာတယောက်ချင်းမပုံရစ်နေတယ်အဲဒါပြင်းတော့ထွက်လာလို့ရပြီပေါ့
ဒေတာရင်းသတင်းမီဒီယာတွေမှာတော့ဒီကနေ့မနေ့ဝိုင်းမော်မြို့နယ်အောင်မြေ1နဲ့အောင်မြေ2ရွာကိုဒီလ10ရက်နေ့က KIA ပူးပေါင်းတပ်တွေကသိမ်းယူခဲ့ပြီး9ရက်နေ့မှာပြန်လည်ဆုတ်ခွာခဲ့တာဖြစ်ပါတယ်။ဖားကန့်မြို့နယ်နတ်မော်ရွာအနီးကစစ်ကောင်စီတပ်စခန်းတစ်ခုကိုဒီကနေ့ KIA နဲ့ပူးပေါင်းတပ်တွေကသိမ်းယူခဲ့တာရှိပေမဲ့အသေးစိတ်သတင်းအချက်အလက်တွေတော့မရသေးပါဘူး။ KIA ဟာဒီနေ့စမ်းပိုင်းကစတင်ပြီးဖားကန့်မန်စီစတဲ့မြို့နယ်တွေမှာစကန်သိန်းတိုက်ပွဲတွေဆင်နွှဲပြီးဒီလ9ရက်နေ့မှာလိုင်ဇာမြို့ဝန်ကျင်နဲ့မြစ်ကြီးနားဗမော်လမ်းမကြီးတစ်လျှောက်ကစစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်ခဲ့တာပါဒီတိုက်ပွဲတစ်လျှောက်စစ်ကောင်စီရဲ့စခန်းကြီးငယ်20လောက်သိမ်းယူထားကြောင်းလဲ KIA ကသတင်းထုတ်ပြန်ထားပါတယ်ဒီတိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ